အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရိုက်တန်ဘရင့်ရဲ့မကြသေးခင်ကဗီယက်နမ်ခီးစဉ်တွင်မြန်မာစစ်တပ်ကရေတပ်အကြီးအကဲအရာရှိတို့နဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပေါ့ဆိုရင်လည်းအကြောင်းမြန်မာဒီမိုကရေစီလှုပ်ရှားနေတဲ့အရက်ဖက်အဖွဲ့အစည်းနှစ်ရာစဉ်ကျော်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီကနေ့ပဲအိတ်ဖွင့်ပေးစာပေးပို့ထားပါတယ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးခရိုက်တန်ဘရင့်ရဲ့ဗီယက်နမ်ခီးစဉ်တွင်မြန်မာအကြက်တဲစင်ခေါ်ချက်တွေကိုဗီယက်နမ်တာဝန်ရှိသူတွေနဲ့အပြန်အလှန်ဆွေးနွေးခဲ့တယ်ဆိုတာကိုပဲပြောဆိုပြီးမြန်မာစစ်တပ်ရဲ့အကြီးအကဲအရာရှိတို့နဲ့တွေ့ဆုံခဲ့သလားဆိုတဲ့ VOA ရဲ့မေးခွန်းကိုတော့ညင်းဆိုတာရောအတည်ပြုတာပါမလုပ်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိပဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရေးနီးလန်းအားလုံးကိုအသုံးပြုနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်မြန်မာပြည်သူတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်တာသူတွေကိုလွတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူထုစံနာတိုင်းဒီမိုကရေစီပေါ်ဆောင်မှုအတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ် NUG မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့လူမျိုးတုံတက်ဖြတ်မှုအပါအဝင်အာဏာသိမ်းပြီးနောက်ပိုင်းစစ်ရာဇဝတ်မှုတွေကျွလွန်နေတဲ့ရာဇဝတ်သားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ရာတွေကိုတုံပြီးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ပို့ပြီးလိုလားတယ်လို့ VOA ကိုပြောပါတယ်တစ်ဖက်မှာတွေ့ဆုံစကားပြောခြင်းအားဖြင့်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့ VOA ကိုတုံ့ပြန်ထားပါတယ်ရှင်